This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ22ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်နားဆင်ကြရပါမယ်ရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုတော့လူဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့လူဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ NUG ကာကွယ်ဝန်ကြီးရဲ့ညွှန်ကြားချက်ဖြင့်မူရည်စည်းဝါးနှိမ့်နင်းရေးကိစ္စအားအမျိုးသားရေးတာဝန်အဖြစ်သတ်မှတ်လုပ်ဆောင်နေတယ်လို့အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။NUG ကာကွယ်ရေးဝန်ကြီးရဲ့ညွှန်ကြားချက်ဖြင့်မူရည်စည်းဝါးနှိမ့်နင်းရေးကိစ္စအားအမျိုးသားရေးတာဝန်အဖြစ်သတ်မှတ်လုပ်ဆောင်နေတယ်လို့ဇန်နဝါရီလ22ရက်နေ့မှာကောလင်းခရိုင်တပ်ရင်းနှစ်ကသတင်းထုတ်ပြန်ထားပါရယ်ယခုအချိန်မှာကျွန်တော်တို့ကောလင်းခရိုင်တပ်ရင်းနှစ်ဟာစကားဆာအားတိုက်ခိုက်ခြင်းကိစ္စများအပြင်ကာကွယ်ရေးဝန်ကြီးရဲ့ညွှန်ကြားချက်ဖြင့်မူရည်စည်းဝါးနှိမ့်နင်းရေးကိစ္စအားအမျိုးသားရေးတာဝန်အဖြစ်သတ်မှတ်ထားပြီးတော့အထက်ဌာနများရဲ့တာဝန်ပေးချက်အရချိတ်ဆက်ဆောင်ရွက်ကမူရည်စည်းဝါးသုံးဆွဲကူတန်းရောင်းဝယ်ဖောက်ကားနေသူများကိုဖမ်းဆီးထိန်းသိမ်းခြင်းများပြုလုပ်နှိမ်နင်းလျက်ရှိပါတယ်လို့ဆိုထားပါတယ်။အဲဒီလိုမူရည်စည်းဝါးနှိမ်နင်းရေးလုပ်ငန်းများဆောင်ရွက်ချိန်ကစတင်ပြီးတော့မူရည်ကုန်သည်များဘက်ကနေပြီးမိမိတို့ကောလင်းခရိုင်တပ်ရင်းနှစ်အားအဖက်ဖက်မှမဟုတ်တမ်းစကားများဖြင့်တိုက်ခိုက်နေတာကိုလည်းတွေ့ရှိရတယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလပီမြန်မာပြည်အလေပိုင်းထူဖောက်ဝင်ရောက်နိုင်ရေးအတွက်ကျောင်းသားလက်ရုံးတက်တော်ကရေဘော်အစ်တွေခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာပြည်အလေပိုင်းထူဖောက်ဝင်ရောက်နိုင်ရေးအတွက်ကျောင်းသားလက်ရုံးတက်တော် SCF ကရေဘော်အစ်တွေခေါ်ယူနေတယ်လို့သိရပါဗျ။2025ခုနှစ်မှာတောင်တန်းဒေသမှသည်မြေပြန့်ဒေသတွေစီတို့ဒေါ်လန်စစ်ကိုဝင်းမုံကူတဲဆောင်လာရမယ်နှစ်တနှစ်ဖြစ်တယ်လို့ယူဆတာကြောင့်ဒေါ်လန်စစ်ကိုပြင်းပြင်းအကောင့်ချေဖို့ပြီးနိုင်ငံတော်အစ်အတွက်လက်တွဲတိုက်ပွဲဝင်မယ်ရဲဘော်တွေလိုအပ်နေတယ်လို့ဆိုထားပါတယ်ဝင်ရောက်လူတဲ့ရဲဘော်တွေအနေနဲ့အဖိနှိတ်ခံလူထုလွတ်မြောက်ရေးနဲ့နိုင်ငံတော်အသစ်တည်ဆောက်ရေးအတွက်အမိန့်ပေးကုတ်ကဲမှုနဲ့စင်ကဲအုပ်ချုပ်မှုသဘောတရားကိုလက်ခံပြီးစစ်ပုံချ၍အမိန့်နာခံမှုအားကောင်းတဲ့ဒေါ်လန်ရေးတပ်သားတွေဖြစ်ဖို့လိုအပ်တယ်လို့ဖော်ပြထားပါသည်။ဒါကြောင့်မြန်မာပြည်အလေပိုင်းထိုးဖောက်ဝင်ရောက်နိုင်ရေးအတွက် SAF နဲ့အတူလက်တွဲတိုက်ပွဲဝင်ဖို့ကျောင်းသားရဲဘော်တွေတာမကလူဒန်းစားအလွှာအသီးသီးမှအမှန်တရားအတွက်တိုက်ပွဲဝင်လို့တဲ့ကျောင်းသားစိတ်တဲ့ရှိသူမြည်သူမဆိုတက်တော်ကိုဝင်ရောက်အမှုထမ်းချဖို့တိုက်တွန်းထုတ်ပြန်ထားပါရယ်ခင်ဗျာဆလဘီထီးချိုင်းကိုစစ်ကောင်စီဘုံကျဲခလီငယ်တဦးတည်ဆုံပြီးတဦးတန်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်ထီးချိုင်းမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတုံလုံးရွာကိုစစ်ကောင်စီကလေကြောင်းဘုံကျဲတိုက်ခိုက်ရာခလီငယ်တဦးတည်ဆုံပြီးတော့တဦးတန်ရာရရှိခဲ့ကြောင်းဒီသားကံအချို့ကပြောပြထားပါရယ်တုံလုံးရွာကိုဇန်နဝါရီလ20ရက်နေ့မနက်ပိုင်းမှာလေကြောင်းမှတိုက်ခိုက်ခြင်းဖြစ်တယ်လို့ထီးချိုင်းမြို့မှစစ်ဘေးရှောင်လာသူတဦးကပြောပါရယ်အခြေအနေတွေကငြိမ်သက်နေတာပါတိုက်ပွဲရောစီးလှုပ်ရှားမှုရောဘာမှမရှိပါဘူးလို့လည်းသိရပါတယ်တုံလုံးရွာတွေကအိမ်တက်တက်ကိုဘုံကျဲတာပါလို့အဆိုပါစစ်ဆောင်ကပြောကြားထားပါတယ်ထီးချိုင်းမြို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့များက2023ခုနှစ်ကစတင်ပြီးတော့တိုက်ခိုက်ခဲ့ပြီးအပြီးသက်သိမ်းယူနိုင်ခြင်းမရှိသေးတော့လေတရုတ်အစိုးရရင်းနှီးမြှုပ်နှံထားတဲ့တကောင်းနီကယ်စက်ရုံရှိတဲ့ထီးချိုင်းမြို့နယ်မောင်းကုန်းကျေးရွာကိုကာကွယ်ရေးတပ်များကသိမ်းယူခဲ့ပြီးတော့မောင်းကုန်းကျေးရွာဟာစစ်ကောင်စီကင်းစင်နေမြေဖြစ်ပြီးလို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနက2024ခုနှစ်ဩဂုတ်လ2ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါသည် စစ်ကောင်စီဟာဇန်နဝါရီလ20ရက်နေ့ညကလည်းစကိုင်းတိုင်းခမ်းပတ်မြို့ကိုလေကြောင်းမှပုံကျဲတိုက်ခိုက်ခဲ့သေးတယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးလောင်လုံးမြို့နယ်ကထောင်းညီကြေးရွာမှာပြုလုပ်နေတဲ့လောင်ကစားဝိုင်းကိုဖမ်းဆီးတဲ့တရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ21ရက်နေ့ညနေ 3:00 ခန်းမှာကထောင်းဒီကြေးရွာမှာနှစ်ပွဲအကြောင်းပြကတီးကြားပြုလုပ်နေတဲ့လောင်ကစားဝိုင်းအားလောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှဝင်ရောက်ဖမ်းဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။အဒီလိုဖမ်းဆီးစဉ်လောင်ကစားပြုလုပ်နေသူများနဲ့ဆက်ဆက်ပစ္စည်းများလောင်ကစားငွေကြေးများအားသိမ်းဆည်းရမိမှုအပြင်တီးကြားဒဏ်ကြေးငွေပေးဆောင်စီပြီးတော့နောက်နောက်လောင်ကစားဝိုင်းများပြုလုပ်ခြင်းပါဝင်ကစားခြင်းများမပြုလုပ်ရန်ခံဝန်ကတိပြုလက်မှတ်ရေးထိုးစီကပြန်လည်လွတ်ပြေးခဲ့တယ်လို့ဖော်ပြထားပါတယ်။လောင်လုံးမြို့နယ်အတွင်းလောင်ကစားဝိုင်းများလုံးဝမပြုတ်လောက်ရန်အကြိမ်ကြိမ်သတိပေးထားပြီးဖြစ်ကနောက်ဆုံးသတိပေးထုတ်ပြန်စာဖြင့်စာအမှတ် 139 မြင်းဆောင်23ထုတ်ပြန်ချက်အမှတ် 136 2023ခုနှစ်အေဘီလ13ရက်ရက်စွဲဖြင့်လောင်လုံးမြို့နယ်အတွင်းလောင်ကစားဝိုင်းများဆက်လက်ပြုတ်လောက်နေမည်ဆိုပါကပြင်းထန်စွာအရေးယူဆောင်ရွက်မှာဖြစ်ကြောင်းထုတ်ပြန်ထားပြီးဖြစ်တယ်လို့သိရပါတယ်။လောင်ကစားဝိုင်းများဖန်စီရမိမှုမှလောင်ကစားငွေစုစုပေါင်း242,85,950 ကျပ်သိမ်းဆည်းရမိခဲ့ပြီးတော့၎င်းငွေကြေးများအားတော်လန်၏လုပ်ငန်းစဉ်များမှာအသုံးပြုသွားမှာဖြစ်ကြောင်းအတည်ပြုကြေညာထားပါရခင်ဗျာ။ဆက်လက်ပြီးယူမတောင်တန်းနဲ့ရခိုင်ပကူးအဆက်ရခိုင်မကွေးအဆက်ရခိုင်အေရဝတီတိုင်းအဆက်နဲ့ရခိုင်ယူမအေရဝတီတိုင်းအဆက်တို့မှာစစ်ကောင်စီနဲ့အေအေတိုက်ပွဲများပြင်းထန်တဲ့သတင်းကိုတင်ပြပေးပါမယ်။ဖက်စစ်အကြမ်းဖက်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အန်တောင်ကုတ်ဂွားမြို့များမှာ၎င်းတို့ရဲ့စစ်စခန်းများအားလုံးကိုတခုမကျန်လက်လွတ်လိုက်ရပြီးတဲ့နောက်မှာရခိုင်ယူမနဲ့နယ်နိမိတ်ထိစပ်လျက်ရှိတဲ့ယူမတောင်တန်းနဲ့ရခိုင်ပကူးအဆက်ရခိုင်မကွေးအဆက်ရခိုင်အေရဝတီတိုင်းအဆက်နဲ့ရခိုင်ယူမအေရဝတီတိုင်းအဆက်တို့မှာဖက်စစ်အကြမ်းဖက်စစ်ကောင်စီနဲ့တိုက်ပွဲများဆက်လက်ပြင်းထန်နေကြောင်းအရခတက်တော်မှသတင်းထုတ်ပြန်ထားပါသည်။အရခဒေသအတွင်းမှာအရခတက်တော်မှသိမ်းပိုက်ရန်ကြံရှိနေသေးတဲ့အ धिक မြို့ကြီး၃မြို့ဖြစ်ကြတဲ့စစ်တွေကြောက်ဖြူမန်းအောင်မြို့များထဲမှစစ်တွေမြို့နဲ့အနီးတစ်ဝိုက်မှာဖက်စစ်အကြမ်းဖက်စစ်ကောင်စီဟာလက်နက်ကြီးလက်နက်ငယ်ဒရုန်းစနိုက်ပါများဖြင့်တောက်လျှောက်ပစ်ခတ်တိုက်ခိုက်နေသလိုလေကြောင်းရေကြောင်းများမှလည်းရန်တမ်းပစ်ခတ်တိုက်ခိုက်မှုများမှနေ့စဉ်နဲ့အမျှရှိနေခဲ့ပြီးတော့အထူးသဖြင့် drone တိုက်ခိုက်မှုအပါအဝင်လေကြောင်းတိုက်ခိုက်မှုများမှပုံမှန်များပြားခဲ့တယ်လို့ဖော်ပြထားပါသည်။2025ခုနှစ်ဇန်နဝါရီလ20ရက်နေ့နေ့လယ်တနာရီ12မိနစ်အချိန်မှာဖက်စစ်အကြမ်းဖက်စစ်ကောင်စီဟာစစ်တွေမြို့နယ်ကံကောကျွန်းရွာမှ၎င်းရဲ့တပတ်ကမ်းမှရှိတဲ့ဝါဘူကြီးရွာအတွင်းသို့ drone များဖြင့်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဝါဘူကြီးရွာအတွင်းရှိအရသာလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ရတယ်လို့သိရပါတယ်။အမ်ယူနယ်အတွင်းကမြင်ကန်ပိန်းရီစံကြက်ရီစံကြီးရွာအနီးပတ်ဝန်းကျင်တနည်းအားဖြင့်အမ်ပဒံကားလမ်းမအနီးမှာအပြန်လန်ထိုးစစ်ခန်းစစ်များနဲ့အတူတိုက်ပွဲများဆက်လက်ဖြစ်ပွားနေခဲ့သည်မှာတပတ်ကျော်ခန့်ကြာမြင့်ခဲ့ပြီဖြစ်ပြီးတော့တပ်မ88-99လက်အောက်ခံတပ်ရင်းများမကွေးကပါစမှတပ်ဖွဲ့ဝင်များပါဝင်တဲ့ရန်သူတပ်ရင်းများနဲ့2025ခုနှစ်ဇန်နဝါရီလ17ရက်နေ့ကတည်းကပင်စတင်ထိတွေ့ဖြစ်ပွားလျက်ရှိပါသည်စစ်တပ်မှအေအေတပ်ဖွဲ့ဝင်များရှိရာနေရာကိုအကြိမ်ကြိမ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးမယ်လေအထီးခိုက်အကြာဆုံးများစွာဖြင့်ဆုတ်ခွာထွက်ပြေးရသည်မှာလေအကြိမ်ကြိမ်ရှိခဲ့ပြီးဖြစ်ပြီးတော့တပတ်ကျော်ကြာတိုက်ပွဲများအတွင်ရန်သူအလောင်းအမြောက်အများကိုတင်းစီရမိသလိုလက်နက်ခဲရန်စစ်အသုံးဆောင်ပစ္စည်းအများပြားတို့ကိုလည်းတင်းစီရမိခဲ့ကရန်သူတုံ့ပန်အချို့ကိုလည်းဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါသည်ရခိုင်အေရဝတီတိုင်းအဆက်ရဲ့နေရာအချို့ .369 ကုန်းနဲ့အေရဝတီတိုင်းရေကြီးမြို့ချင်းစုကျေးရွာအနီးမှာလဲတိုက်ပွဲများဆက်လက်ဖြစ်ပွားနေတယ်လို့သိရပါဗျခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်းຫນွေဦးရွှေဝါမင်းတီဟန်နဲ့ခါရှဲတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှတော့ဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်မຫນွေဦးမုံကတင်ပြပေးသွားပါအောင်မယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ21ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်မက်ခရိုရူဘီယိုဒီပူခံရမှုပေါ့ဝမ်းမြောက်ဂုဏ်ယူကြောင်းပြည်ထောင်စုဝန်ကြီးဒေါ်စမအောင်ပြောကြားတဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။အမေရိကန်နိုင်ငံသားဝန်ကြီးဖြစ်မက်ခရိုရူဘီယိုတီးပြုတ်ခံရမှုပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းကိုနိုင်ငံသားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စမအောင်ကဇန်နဝါရီလ21ရက်မှာဆိုရှယ်မီဒီယာကတဆင့်ရေးသားပြောကြားထားပါတယ်။ နိုင်ငံခြားဝင်ကြီးအဖြစ်တညီတညွတ်ထက်အတည်ပြုလိုက်တဲ့ပုံနှွေးထွေးစွာဂုဏ်ပြုလိုပါတယ်။မင်းရဲ့ကောင်းဆောင်မှုနဲ့ပြည်သူဝန်ဆောင်မှုအတွက်အနံမှုကချီးကျူးစရာဖြစ်ပြီးမင်းရဲ့အခန့်ကဏ္ဍအသက်မှာတိုင်ခင်းတမိုင်ခင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအတွက်ခိုင်မာတဲ့ကတိကဝတ်တွေယူဆောင်လာလိမ့်မယ်လို့ညွှန်လင့်ပါတယ်လို့ပြောပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ဟာဇန်နဝါရီလ20ရက်နေ့မှာကျန်းသက်စာချိန်ဆိုခဲ့ပြီးနိုင်ငံခြားရေးပါဝင်အစိုးရသည့်လုပ်ငန်းများမကြာမီစတင်ဆောင်ရွက်ပွဲရှိနေပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့တိုင်းသမဟာမင်းများပါဝင်တော်လိုင်းအားစုများနဲ့လက်တွဲပြီး2025ခုနှစ်မှာတော်လိုင်းအရှိန်မြင့်တင်သွားမယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးကျော်စောပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရဟာတိုင်းသမဟာမင်းများပါဝင်တော်လိုင်းအားစုများနဲ့လက်တွဲပြီး2025ခုနှစ်မှာတော်လိုင်းအရှိန်မြင့်တင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောကြားလိုက်ပါတယ်။ဒီသလူလူနဲ့နိုင်ငံတကာသို့သတင်းစကားပြောကြားခြင်း press briefing အစီအစဉ်ကိုဒီကနေ့မှာထုတ်လွှင့်ခဲ့ရမှာခုလိုထည့်သွင်းပြောကြားလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံနေရတဲ့လူရက်တွေတားဆီးဖို့ရပ်သားများတပ်ဖြတ်ခံနေရမှုများဆုံးသက်နိုင်ဖို့ကြားဖြတ်နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေအဆုံးသတ်ဖို့နိုင်ငံစည်းပွားရေးပြန်လည်တည်ဆောက်ပြီးကြက်တဲများမှပြည်သူလူထုလူမြောက်နိုင်ဖို့ကျွန်တော်တို့မြို့သားညီညွတ်အစိုးရဟာဒိုင်းသားမဟာမိတ်များပါဝင်တော်လိုင်းအင်အားစုများနဲ့လက်တွဲပြီး2025ခုနှစ်တွင်တော်လိုင်းအရှိန်မြင့်တင်ဖို့ဆောင်ရွက်သွားမှာဖြစ်ပါတယ်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောကြားလိုက်ပါတယ်။ဒါအပြင်2025ခုနှစ်မှာစီရေးပူးတွဲဆောင်ရွက်မှုပုံမှန်အားကောင်းလာမှာဖြစ်တဲ့အပြင်ပုံမှန်ကျယ်ပြန့်တဲ့နိုင်ငံရေးသဘောတူညီမှုတွေကိုမြင်တွေ့ကြရမှာဖြစ်တယ်လို့လည်းအတည်ပြုပြောကြားခဲ့ပါတယ်။စစ်ကောင်စီရဲ့ကြမ်းဖက်မှုများကိုတားဆီးနိုင်ရန်နိုင်ငံတကာကစစ်ကောင်စီကိုငွေကြေးစည်းစိမ်မှုရပ်တန့်မှုနဲ့ပုံမှန်ထိရောက်တဲ့အရေးယူမှုများပြုလုပ်ဖို့လိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်အကြမ်းမဆုပ်စုကြာဆုံးမှုကိုဘယ်သူကမှတားဆီးနိုင်မှာမဟုတ်ပါဘူးလို့ဦးကျော်စောကပြောပါတယ်။မြူသားညီညွတ်ရေးအစိုးရအနေနဲ့ဖက်ဒရယ်ပြည်ထောင်စုအုပ်မြစ်တွေကိုတိုင်းဒေသမဟာမိတ်တွေနဲ့ပူးတွဲတိစောက်ဝန်ဆောင်မှုလုပ်ငန်းတွေပေးနေတယ်လို့ဆိုပါတယ်။ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတွေတိစောက်ဖို့အတွက်တိုက်ပွဲဝင်နေတဲ့အချိန်ခုကတည်းကဖက်ဒရယ်ပြည်ထောင်စုရဲ့အုပ်မြစ်တွေကိုတိုင်းဒေသမဟာမိတ်တွေနဲ့ပူးတွဲတိစောက်ဝန်ဆောင်မှုလုပ်ငန်းတွေပေးနေကြတယ်ဆိုတာပါပဲ။အကြသေးခင်ကပဲစစ်မှန်ဝင်ကြီးဌာနကလည်းဆောင်းနဲ့ဝန်ထမ်းတွေကိုကင်းနီပြည်နယ်ချင်းပြည်နယ်တို့မှာတာဝန်ထမ်းဆောင်မှုခေါ်ယူခံတာကဒေသခံတွေကိုဝန်ဆောင်မှုပေးဖို့သူတကွဆောင်ရွက်နေကြပါတယ်လို့ဦးကျော်စောကပြောပါတယ်။မြမပြည်သူလူထုရဲ့စီးလုံးညီညွတ်မှုရဲရင်မှုတွေကြောင့်ပြည်သူတော်လှန်ရေးဟာမလွဲမသွေအောင်ပွဲခံမှာဖြစ်ပြီးရေရှည်တည်တံ့ခိုင်မြဲတဲ့လူလက်ညီညွတ်မှုနဲ့တာယာဝပြောမဲ့မြန်မာနိုင်ငံကိုရရှိမှာဖြစ်တယ်လို့ဦးကျော်စောကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးချုပ်နှောင်ခံရသူများအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးရမယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်ရှင်။ဆလဘီတင်ပြပေးမဲ့တဲ့ရင်ကတော့ရမုံငွေအတွက်ထုတ်လုပ်နေပြီဖြစ်တဲ့ဆစ်ဆောင်စခန်းတစ်ခုမှဖျောင်းနိုင်များဝယ်ယူအားပေးကြဖို့လူဝင်ကြီး.ဤတင်စာမောင်တိုက်တွန်းတဲ့တဲ့ရင်ပဲဖြစ်ပါတယ်။ရမုံငွေအတွက်ထုတ်လုပ်နေပြီဖြစ်တဲ့ဆစ်ဆောင်စခန်းတစ်ခုမှဖျောင်းနိုင်များဝယ်ယူအားပေးကြဖို့လူဝင်ကြီး.ဤတင်စာမောင်မှဇန်နဝါရီလ22ရက်မှာတိုက်တွန်းဆိုလိုက်ပါတယ်။ရမုံငွေအတွက်ထုတ်လုပ်နေပြီဖြစ်တဲ့ဆစ်ဆောင်စခန်းတစ်ခုမှဖျောင်းနိုင်လုပ်ငန်းကိုပြည်တွင်းပြည်ပစေတနာရှင်များကိုစားကွင်းရန်ကုန်ရဲ့လူတိုက်ရအစီအစဉ်ဖြစ်ဆောင်ရွက်နေခြင်းဖြစ်ပါတယ်။ကလင်းရန်ကုန် page မှာဝင်ရောက်အားပေးလို့ရပါတယ်လို့ဆိုပါတယ်။ Real Talent ကိုအထောက်အကူပြုရရွယ်ပြီးတော်လိုင်းရေးထုတ်ကုန်များကိုတော်လိုင်းအင်အားစုများကထုတ်လုပ်လျက်ရှိပါတယ်ရှင်။နောက်ဆုံးတင်ပြပေးခြင်းတဲ့တွင်ကတော့ Jamasio စုနဲ့၎င်းရဲ့လက်ပါစီများကြောင့် Real Talent ကလာတွင်သိဆုံးခဲ့ရသည့် Democracy ရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း 6,190 ဦးရှိခဲ့ပြီးဆိုတဲ့တွင်ဖြစ်ပါတယ်။ဇန်နဝါရီလ1ရက်2021ခုနှစ်မတရားဆက်အာဏာလုမှုဖြစ်စဉ်စတင်ချိန်ကနေဇန်နဝါရီလ20ရက်2025ခုနှစ်အထိဂျမစီယုစုနဲ့၎င်းရဲ့လက်ပါစီတွေကြောင့်မြို့တော်လေးကာလာတွင်သိဆုံးခဲ့ရသည့်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ 6,190 ဦးရှိခဲ့ပြီဖြစ်တယ်လို့ဆန္ဒသိမ်းပြီးနောက်လက်တလောဖြစ်ပေါ်လျက်ရှိသောအခြေအနေများနဲ့ပတ်သက်ပြီး AABB ကဖော်ပြပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,284 ဦးရှိပြီးအဲ့ဒီထဲမှာ 11,569 ဦးမှာထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှာ1049ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မြေဦးရွှေဝါနဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်ဇန်နဝါရီလ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝါကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်ကချင်ပြည်နယ်စကိုင်းတိုင်းချင်းပြည်နယ်မန္တလေးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်မ ။အခုတိုင်းကင်းဒီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြို့သူများကြဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်ချင်းဒီမှာမင်္ဂလာပင်လယ်နောက်တောင်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အသည့်အထက်ဖြစ်ထွန်းနိုင်ပါတယ်။မိုးချင်းဒီမှာတပြည်လုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းဘက်တွင်လေသည့်အရှိတောင်ဘက်မှတနိုင်ငါးမိုင်မှဆယ်မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ရှိနိုင်ပါသည်။မုဒမကွေးနှင့်တနင်္သာရီကမ်းရိုးတန်းဘက်တွင်လေသည့်အရှိတောင်ဘက်မှတနိုင်ဆယ်မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်အတက်ရှိနိုင်ပါသည်ရှင်။ဗီဒီယိုအန်ယူဂျီမှဆက်လက်တမ်းလှည့်ပေးနေပါတယ်ခုဆက်လက်ပြီးသတင်းနဲ့တူလူမှုစကားသံအစီအစဉ်မှာဂျမစစ်တက်ကအာနာသိမ့်ပြီးတဲ့နောက်မြမစီးပွားရေးအနှုံလက္ခဏာအောက်ရောက်လာပြီးလက်လီဈေးကွက်ရဲ့ဈေးနှုန်းတက်မှတ်ချက်တွေကိုလန်လန်မမီတော့လောက်အောင်ဖြစ်လာတဲ့အကြောင်းအရာကိုမင်းယူကတင်ဆက်ပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအကြံဖတ်စစ်တပ်ကအာဏာသိမ်းပြီးနောက်မြမစီးပွားရေးကအနှုတ်လက္ခဏာအောက်ရောက်လာသလိုဈေးတွေကလည်းပိုပြီးဝေးဝေးလို့လာပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ခင်ဗျာမြမစီးပွားရေးဟာအနှုတ်လက္ခဏာအောက်ကျဆင်းအောင်မယ်လို့ပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလမှာကမ္ဘာဘဏ်ကထုတ်ပြန်ထားခဲ့သလိုဝင်ငွေနည်းလာတဲ့မြမပြည်သူတွေဟာအမျက်အစွန်းအဆင့်ဆင့်တင်ထားတဲ့အိမ်နာကလက်လီဈေးတွေမှာမဝယ်နိုင်ကြတော့ဘဲအဝေးကလက်ကားဈေးကွက်တွေစီမှာသွားရောက်ဝယ်ယူလာကြရပါတယ်ဒီအခြေအနေကိုအိန်းနာကလက်လီဈေးမှာဈေးဝယ်ရာကနေရွှေပထောက်လက်ကား၅ဈေးမှာဈေးလာဝယ်သူအမျိုးသမီးငယ်တူကအခုလိုပြောပါတယ်ခင်ဗျာ
။ဘာကြောင့်လာဝယ်ပြတာလဲဆိုတော့ဈေးကြလည်းတအားกว่าလေ။ဒီဘက်ကျတော့ဒီမှာလာဝယ်တာကျတော့ကိုမဝယ်တာနဲ့ဆိုင်ဈေးတအားกว่าတော့ညီမတို့အနေနဲ့လည်းဒီမှာပဲလာဝယ်လိုက်ပေါ့။ဈေးเนี่ยတော့တစ်ခါကစားမလို့ဘူး။လက်လုံးလက်စားသမားတွေပိုဆိုးတာပေါ့။လွယ်ဘူး။ဘာလဲအနောက်ပုံမဲ့ရှိရသူဆိုရင်တော့လည်းတော်သေးတာ။စားတော့ကြတယ်
လက်ကားဈေးကွက်ကြီးတွေနဲ့ရက်ကွက်ထဲကလက်လီဈေးတွေရဲ့ဈေးနှုန်းကွာခြားချက်ကထက်ဝက်နီးပါးကွာခြားလေရှိပေမဲ့အခုလိုငွေကြေးဖောင်းပွားလာပြီးဝင်ငွေကျဆင်းချိန်မှာလက်လီဈေးကွက်ရဲ့ဈေးနှုန်းသတ်မှတ်ချက်တွေကအများပြည်သူအတွက်လက်လက်မမီနိုင်တော့တဲ့အထိသိသာလာစေပါတယ်။ဒါကြောင့်ရက်ကွက်ဈေးတွေကိုကျော်လွန်ပြီးအဝေးကလက်ကားဈေးတွေကကားအဆင့်ဆင့်စီးပြီးလာရောက်ဝယ်ယူလာကြရတာဖြစ်ပါတယ်။အင်းစိန်မြို့နယ်ကနေလှိုင်မြို့နယ်ပရောက်ချောင်းအနီးကရွှေပရောက်ငါးဈေးမှာဈေးလာဝယ်သူအမျိုးသမီးကြီးတူကအဝေးကဈေးကိုလာဝယ်ရတဲ့အခြေအနေကိုအခုလိုပြောပါရခင်ဗျာ
။ဟောတာပေါ့ဝဲ။မနေ့ပြောလဲနော်။ကိုဈေးမှာနဲ့ဒီဈေးမှာကျွန်တော်ဒီဈေးရကြတော့နည်းနည်းသက်သာတာပေါ့။အဲဟိုမှာဈေးမှာကျွန်တော်ဒါနေဆိုမှ900ဈေးလောက်ရှိတယ်။အဲဒါမဲ့ဒီမှာကျွန်တော် 2000 ပဲခွာတာပါ။
900
ဈေး။အေး900ဈေး။
လက်ကားဈေးကြီးအတွင်လက်လီစားသုံးသူတွေလာရောက်ဝယ်ယူသူများပြားလာသည့်အလျောက်ငါးအတင်ချပြုတ်လုသူငါးလုသားတွေကအားလက်ချိန်မှာလက်လီဝယ်ယူသူတွေအတွက်အခချင်းငွေယူပြီးငါးခုတ်ပေးတဲ့ဝန်ဆောင်မှုတွေလုပ်ကင်လာကြပါတယ်ငါးခုတ်ပေးသူလုသားတဦးကအခုလိုပြောပါတယ်ခင်ဗျာ
ရက်ကွက်ဈေးတွေမှာဝယ်ရတာမတန်တော့ဒီမှာပဲလာဝယ်ရတော့အဲ့လိုပေါ့ကျွန်တော်လည်းလုံလေးလေးရတာပေါ့နော်ဒီအဲ့လိုလာခုတ်တော့
ရန်ကုန်မြပေးတခြားမှာရှိတဲ့ကြီးမြင့်နိုင်တဲ့ရွှေပြောက်ငါးဈေးကြီးတွေကမြန်မာနိုင်ငံရဲ့အကြီးဆုံးငါးဈေးကွက်တွေဖြစ်ပြီးပဲခူး AR နဲ့အခြားအနေနဲ့အရရက်ကရေချိုရေငန်ပင်လယ်ငါးအစုံဝင်ရောက်လေရှိပြီးအမဲတစ်မျိုးကိုတပိတ္တာကစားလို့ဝယ်ယူနိုင်တာဖြစ်ပါတယ်လက်ရှိဇန်နဝါရီလ19ရက်နေ့မှာငကြင်းတပိတ္တာ12,000ငတလောက်အကောင်ကြီးတပိတ္တာ23,000ငဒန်တပိတ္တာ9,000ငပုတ်တင်တပိတ္တာ9,000ပဇွန်ခေါင်းသေးချွတ်တပိတ္တာ12,000ရေပွဲတပိတ်တာ3,000ငခုတပိတ်တာ14,000စသဖြင့်ပေါက်ဈေးရှိနေတာဖြစ်ပါတယ်လက်လီဈေးတွေမှာတော့အများစုစားသုံးကြတဲ့ငခြင်းငမြစ်ချင်းငဒံငခုစတဲ့ငါးတွေမှာလက်ကားဈေးထက်ဈေးကထက်ဝက်လောက်များနေတဲ့အပြင်အလေးခိုးတာစတဲ့နှစ်ပေါင်းများစွာအလေးချိန်ခွင်ဈေးနှုန်းနဲ့အရေးအသွေးစနစ်တကျမတတ်မှတ်နိုင်ခဲ့တဲ့အကျိုးတွေကိုအများပြည်သူတွေမှာစုပြုံပြီးခံစားနေကြရတာဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အ
ရေဒီယို NUG ကိုနားဆင်နေကြတာပါခုဆက်လက်ပြီးဒေါ်လင်းရေးတေဂီတာအစီအစဉ်ကိုနားဆင်ကြရပါမယ်တေးရေးလင်းလင်းတေးဆူအာဇာနီနဲ့လင်းလင်းတို့ရဲ့နောက်ဆုံးဖြစ်ရမယ်ဆိုတဲ့ဒီလိုချင်းလေးကိုထုတ်လင်းပေးပါမယ်ရှင
်ခက်ဆက်ဆက်မြို့ပွားတဲ့ဒိတ်တီတိုင်းနဲ့တို့ပြီးသူဒီတန်တရားခါကမှရန်ငါကြတဲ့သူဝါရတဲ့ခုတောင်ပြူလို့တင်းတင်းသွေးဆုပ်ပေးတာရယ်မြစ်တာရယ်ရောအဲ့ဒါမှကမြဲတတ်တယ်တော့နိုင်ငံမြစ်တာရယ်ရောအဲ့ဒါမှကမြဲတတ်တယ်တော့နိုင်ငံဒီရဲ့ဒီလေးလို့ရယ်သာအောင်စင်ကြီးနေတူသာစုံစင်စားအလုံးနဲ့အောင်ပန်နိုင်ပါစေ။ကြောင်ရတူမှာအနာဟာပဲသူလာမယ်ဘူး။ယူပါလေစစ်စစ်ပြေသူလာမယ်ဘဝရေယူ။မြစ်တာတရားကိုအတူမှာကမြဲတော့တတ်တတ်တော့နိုင်ငံ။မြစ်တာတရားကို
ထုံးလွှင့်မှုရဲ့နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာစကားထုံးလွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။နောက်ပိုးကင်ဘာသာနဲ့ပတ်စင်သတင်းများကိုနေရင်နှွေးမေကတင်ပြပေးပါမယ်ရှင
်။အလဲဖိခဲဖိပါအန်ယူဂျီလန်ခွေလူလက်ဖာမွနီမမူကိုကနေလို့ပုနယပကတုဖောက်ထံမူကနီတမ်ပယ်တရာလန်စပရလဖာနော်လောပါလကတုဖောက်ထံစပရလဖာယောနော်ငွေရနိုင်ရှင်နွေးမီနော်စပရအခန့်ထိတ်ကရွေနော်စပုံးထံယော ဝက်လက်တနူဆန့်လိုက်ထန့်ကြောင်းလန့်လိုက်တဲ့ပါတနူတော့ကဆက်တုတ်တဲ့တော့ကြောင်းအန်ယူချီပတ်တို့စပဒန်ကိုက်ခန်းတို့စမာလန်ခက်ဆက်ကောင်ခန်းတို့ဥယျာဉ်မွန်တော့လက်ဆန့်ဆောင်ခင်မောက်ဆိုအင်တာဗျူးဖတ်တုတ်တရားချဝေလို့ပါတဖို့ဖူကနန်နဲ့ PDF အဖူကနန်အန်ချန်အခေါရောဝက်လက်စမာလန်လန်နှုတ်လန်းစရာပထန့်ကြောင်းမားလို့ဝေးထန့်စပုံးထန့်စိမှုရှာဆက်လို့တော့ကောင်အန်ယူချီအတို့အန်ချန်အခေါလက်ကမလအောင်လောက်ပါလေအန်ထန်လက်စမားဆအောင်လာနန်ဖိတ်လန့်တာဖခုတော်မအဝေကနန်တို့နီးတော်နီးစီရိုက်နေရွထန်တော့ကဆက်ခုတော်မစခွေလန်းကုန်တိုင်းစပုံးစပလာအနုံတော့ကစိတ်ချဝေလို့တုတ်ခေါင်းဆန်တော့ထိခန့်ကိုက်တရိုက်ခန့်ရိုက်ကိုက်စီတိုးကိုက်လန်းဆကောင်စပုံးထန်ထော်မွက်လက်တုတ်ခေါင်းဆယ်ကိုက်ပါထိုင်လန်းကြောင့်လက်ခိုက်ထုတ်စပုံးထန်ရကတို့နိအနန်တော့ကခန့်တို့တော့စိတ်ချဝေလို့စပရနီရွေကရွေနော်စပစ်လန်ခုဖအခန့်ထိတ်လို့ကောင်အဆိုင်ခုဖစပုံးထန်စနစ်တာခံဖေးစဖတ်ဆူမှုအောင်ထန်တာအမရရနော်ကဲလာစနရိကစီနွေးတဲ့ပမှုတပန်နဲ့ဖို့တားကိုက်ခန်းတို့စမာလန်တော့တုတ်တရားချဝေတာနော်ပါလက်အပခုဖလဖာတို့လို့ကောင်ကဆိုင်အပခုဖအကဒူတို့နွေးစပုံးထန်ကုလို့ဖုံနီစီကော်ဖီစကန်စီဘေစကိတ်တို့တေခွေစကန်နဲ့ထုံဖုံနီစီပါဝေတာနော်အစနိစဖာဆူမှုကုစီလဖာယောကဖိလမဆပူတာဒေပမူလဖာလဆိုင်တာရာယာဒူတစီပမူဒေတာပလလန်ထစ်ထောင်ကယာဒူတစီပမူပဒူဖူလဖာစေရရစတုံးစရေကယာဒူတစီပမူတပနဲ့ဖူတာခနုစမာလန်စေမှုရှယာဒူကစီနော်နော်စပရတရွေကရွေနော်အော်လခအမေရိကပယန်တီခန့်ဖူအော်တလန်အလန်အိန္ဒိယနာစုခန့်နောက်ဖလာဇနိုရစ်စီခိုဒက်စခိုဒမာစမာလာမာဖန်မာချင်လူတာခင်းနီဖနေထောင်နီစီရိုင်းနေအကရှားစမာဆတာခူဖာနော့ချန်ဆူဆာဖူအီလိုက်ဇာဗာနီနော့ဒူနီဘာနော့ဂိုင်တီခန့်ထမရစပရနော့စိတ်ထားဝေလောလဲ့နန်ဘိုင်ဖပါအလွေတဲ့နုံလန်ဒုဆက်စမာလာမာဖန်ဒေါက်တာမာတလူတာခင်းရောသူစောင်းဖရိုက်စထိုင်းဒီလက်အမွဲလာစနိုရီတဲနီလွန်ရီအဆောင်နီရောထောက်နိုင်ဝေလက်မာတလူတာခင်းနီသူနော်ဂိုက်ပတိယာပါလောအီလိုက်ဇာဗာနီရောမွဲလက်အသက်ထံရုပ်ပယံမူရီကာရှာနိုင်ခေါအစ်စတီကျူ BACI နော်ကပူနိုင်ရောမာနီတာအမှုဆော့ဒရိုက်တာမူတာနော်လောတူနစ်ပါမာတင်လူတာခင်းနိုပဲကြီးချမ်းရခုဖာထော့တူနစ်ပါခုဖာရုံမလအဝေလောင်းလန်းဆက်အထူလဖာကောင်းမွက်လအောင်လပီစီအိုင်ပါဆုကောပါခုလန်ကြောင်းတော့ gait ခက်ပြန်တီခန့်ထပ်ပညာထုဆဝိဒါနော gait အီလိုက်ဇာဗာနီနော့တုတ်တရားထဝိဒါနော်အီလိုက်ဇာဗာနီရောမွက်ပါလက်ကရုဆခုတော်မာဒီမိုကရေစီကရှာခွင့်ရကကကကောင်းပါလက်အတုထိုင်လက်အမေရိကခက်ဆက်ကောင်းကခုတော်မာခွဲခုပါနော gait ပတိယာပါနော်စပရလက်ခိုက်ထုတ်ကြွေနော်တုခိုအစေဝါကကုကైနာလိုင်ယွန်ပချာလီယံကွန်မန်တိုတုတ်ဖောက်ဖကုထန်စပုံးထန်ဖို့အတန်တော်ကైဥပါတရားချဝင်တာတော့ဘာလာအိုက်ဒူရှုလန်သာတုတ်ဖို့အတန်တို့လကဘာအောင်ဆောင်ကောင်းကဘာကైတကစီခုနေတဲ့တဲစီရိုက်နေအဖေနော်နော်နီကဘာဖောက်လရှာခေကైအပီဘူးကောင်းကဘာဖောက်လမှုခွန်နော်တဲကဘာခုနာစခါလန်လူနော်လောလေကဘာလောက်ဖို့ထွေတနုပနောင်လဖာနော်လောထောက်လစမာထံပုံထံထော့ကောင်မူတာလဖာနော့လရိပါစထော့လန်နော့ကပမာဝိဒါနော့ကစိတ်ထားဝင်လို့စတုတ်လက်ခိုက်ထုတ်ဖော်ပါလာအိုက်တို့ပါခုလန်လဖာတို့ဆိုင်မအန်ဆန်နိဝိဒါလည်းလာယုံပချာလီရဲ့ကွန်မန်တိုတုတ်ဖောင်းနေတဲ့တုတ်ဖောက်တဲ့ page messenger ချက်ပေါက်ဖော်နေနော့ကဒုတိယထားဝင်တာနော်နော်မကွနီချမ်ပါဒရလန်စပလပါယောမဒါခွေရောမဖကပနလက်ဖိရဖိမအန်ယူချီလန်ခလူလပါမကပမရှူကိုကဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံ နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio MG ဖြစ်ပါရှင်အရေးတော်ပုံအောင်ရပါ